ထိုင်းမြန်မာနယ်စပ်ကုန်းသွေးမှာတက်ခိုင်မဲဆောက်ဒေသအတွက်မနစ်ကတဲ့ချက်ငွေတန်ဖိုးရောစိုက်ပျိုးသီးနှံဈေးနှုန်းမှာ10ရာခိုင်နှုန်းကျော်ကျော်ကျဆင်းနေပါတယ်။ထိုင်းနိုင်ငံဘက်ကမဲဆောက်နဲ့မြန်မာဘက်ခြမ်းကမြောက်ဝတီတို့ကြားနယ်စပ်ကုန်းသွေးဟာ2016တုန်းကဘတ်ငွေဘီလီယံ90လောက်ရှိခဲ့ရတယ်။2019မှာဘီလီယံ80အထိကျဆင်းသွားတယ်လို့တက်ခိုင်ကုန်းသွေးကြီးများအသင်းအချံပေးဆူချက်တရီဝတ်တနာကဗိုလ်တဖူးနေမှာပြောပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဟာစိုက်ပျိုးရေးပေါ်မှာမူတည်နေပြီးအခုနှစ်ကောက်ပဲသီးနှံဈေးနှုန်းမနစ်ကနဲ့ဆိုင်ထိုးကြသွားတယ်လို့စိုက်ပျိုးရေးသုံးဆက်တွေတင်ဖို့ရောင်းချနေတဲ့မစ္စတာဆူချက်ကပြောပါတယ်။ဒါအပြင်ငွေဈေးပါထပ်ပြီးကျသွားတဲ့အတွက်မြန်မာလူတွေရဲ့ဝယ်လိုအားတွေပါလျော့ကျသွားတယ်လို့ဆိုပါတယ်။ဘာကြောင့်ကောက်ပဲသီးနှံဈေးတွေကျသွားတယ်ဆိုတာကတော့မသိပေမဲ့စီမံခန့်ခွဲမှုညံပြင်းတာကြောင့်ဖြစ်နိုင်တယ်လို့သုံးသပ်ပါတယ်။မဲဆောက်အောက်ခွန်ထမ်းတာဆင်းရဲရတွေရမြန်မာတင်ဖို့ကုန်တန်ဖိုးဟာမနစ်ကနောက်ဆုံး၄လပတ်မှာဘတ်ငွေ 15.9 ဘီလီယံလောက်ပဲရှိတာမို့2016တုန်းကအဲ့ဒီအချိန်မှာဘတ်ငွေ 18.5 ဘီလီယံနဲ့ရှင်း14ရာခိုင်နှုန်းလျော့သွားတာပါ။ဒါပေမဲ့တင်သွင်းကုန်ကတော့ဘတ်ငွေ 1 ဘီလီယံကနေ 1.1 ဘီလီယံထိရှိလာပြီး 9.4 ရာနှုန်းတိုးပါတယ်။မြန်မာဘက်ကဝယ်လိုအပ်ကျဆင်းခဲ့တာဟာထိုင်းတင်ပို့မှုကိုထိခိုက်စေတယ်လို့မဲဆောက်အကောက်ခွန်ဌာနအကြီးအကဲကပြောပါတယ်။စင်ကန်ပစ္စည်းတွေအဝယ်ကျသွားပေမဲ့မော်တော်ဆိုင်ကယ်နဲ့စားတောက်ကုန်တွေကတော့အယောင်းဝယ်ပုံမှန်ရှိနေပါတယ်။ကျန်ငွေတန်ဖိုးကလည်း2016ဒီဇင်ဘာမှာ7000ကို282ဘတ်ရှိရာကနေ2019ဒီဇင်ဘာမှာတော့240ဘတ်အထိကျဆင်းသွားတာဖြစ်ပါတယ်။